မင်္ဂလာမနက်ခင်းပါရှင် VOA American အတန်းရဲ့2012ခုနှစ်နိုဝင်ဘာလ15ရက်မနက်ပိုင်းတိုးချဲ့အစီအစဉ်ကိုစတင်နေပါပြီ။လိုင်းနိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုတတိယနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာရပ်တန့်စောင့်စဉ်ကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
ဆယ်နှစ်ကြည့်ရစားကြတော့အတူကဘုံကြီးကိုကြွတဲ့ခါကျဒီဆရာတော်နှစ်ပါးကြွလာစိုက်ကြလားပေါ့နော်ဒီလတတောင်စိုက်ကြလားအဲ့ဒီမ
တူဝနာဘူမီဟာပြူမျိုးပြနိုင်ငံလို့ပြောဆိုမှုတွေထွက်ပေါ်လာတဲ့အပေါ်မှာမွန်တိုင်းသားတို့ဖြစ်တဲ့နိုင်ခင်မောင်လေးကတုံ့ပြန်ပြောဆိုသွားတာပါဒီတိုင်းရင်သတင်းလွှာစီစဉ်ကိုတော့နောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်။ဦးတန်းလွင်ထွန်းကစီစဉ်တင်ဆက်ထားပြီးမက်ခွာညိုကကူညီအားဖြည့်ထားပါတယ်ရှင်။
မခွန်ညိုေးတခါတခါမှာဝါရှင်တန်ဒီစီမြို့တော်တဝိုက်ကြားနေမြင်နေရတာတွေဟာရုပ်ရှင်ဇာတ်လမ်းတွေတိုင်ဖြစ်နေတယ်လို့ပဲဗျ
။သိပါတယ်ရှင်။အိမ်တော်ရေးဖောက်ပြန်မိပါတယ်ဆိုပြီးယာရုကနှုတ်ထွက်သွားတဲ့ CIA ညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယပ်စ်ကြောင့်ကိုပြောမလို့မဟုတ်လား။ဒီကြောင့်ကသတင်းတွေထဲမှာရောရုပ်မြင်သံကြားမှာပါအကျိတ်နဲ့ဆွေးနွေးနေကြတဲ့အဆင့်ကိုရောက်နေပြီလေ။သူတို့ကပြောရင်ပြောရင်နဲ့အမှုကပိုးပြီးတော့ရှုပ်လာတယ်လို့ပဲနော်။
ဟုတ်ပါတယ်အစကတော့ဒီလူကြိုက်များတဲ့သူရဲကောင်းစစ်ဗိုလ်ချုပ်ကြီးတယောက်ကအိမ်တော်ရေးဖောက်ပြန်မိတာဟာသူ့ရဲ့ကြီးမားတဲ့လုပ်ငန်းတာဝန်အနေအထားအရမဖြစ်သင့်ခဲ့တဲ့ဆုံးဖြတ်ချက်အမှားပါဆိုပြီးဝန်ခံနှုတ်ထွက်သွားတော့လူတိုင်းအံ့အားသင့်ရတယ်လို့စိတ်မကောင်းလဲဖြစ်ကြရတယ်မဟုတ်လားဒါကြောင့်ပဲသူ့လိုပဲအရင်က CIA ညွှန်ကြားရေးမှူးချုပ်တာဝန်ကိုယူခဲ့ဘူးပြီးလက်ရှိကာကွယ်ရေးဝန်ကြီးလုပ်နေတဲ့ Leon Panetta ကအခုလိုပြောခဲ့တာ
ပါ It was a very sad situation to You know, have a distinguished career like that end in this manner. And I, you know, my heart obviously goes out to him and to his family, but I think he took the right step.
ကြီးမားတဲ့ယာရုတာဝန်တွေကိုထူးထူးချွန်ချွန်ထမ်းဆောင်ခဲ့တဲ့သူတယောက်အနေနဲ့အခုလိုအဖြစ်မျိုးနဲ့ယာရုအဆုံးသတ်ခဲ့ရတာကိုစိတ်မကောင်းပါဘူး။သူရောသူ့မိသားစုအတွက်ပါကျွန်တော်အလွန်ဝမ်းနည်းပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်ကြီး Patriots အနေနဲ့မှန်ကန်တဲ့လမ်းကိုရွေးခဲ့တယ်လို့ယူဆပါတယ်။CIA အဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ်ဆိုတဲ့ယာရုဟာအလွန်တာဝန်ကြီးမားသလိုလူပုဂ္ဂိုလ်တယောက်အနေနဲ့ယုံကြည်စွာတာဝန်ခံနိုင်မှုဆိုတာဟာလည်းအဓိကအရေးပါပါတယ်လို့ကာကွယ်ရေးဝန်ကြီး Leon Panetta ကပြောသွားတာ
ပါ။ဟုတ်ပြီလေ။အိမ်နောက်ရှိတဲ့ဗိုလ်ချုပ်ကြီး Patriots ကသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီရေးခဲ့တဲ့ Paula Broadwell နဲ့ညှိစွန်းမိပါတယ်။တာမန်အဖြစ်ကြည့်ရင်အိမ်တော်ရေးပြဿနာတစ်ရပ်ပဲဖြစ်ပေမဲ့သူတာဝန်ယူရတဲ့ CIA အဖွဲ့ကြီးအနေနဲ့ဆိုရင်တော့လုံခြုံရေးအရာကြိုးပောက်မှုတွေထိုးနှက်လာတာတွေရှိနိုင်တယ်လို့ဝန်ခံပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲနှုတ်ထွက်သွားခဲ့တာပါလေ။သမ္မတဥပမာကလည်းလက်ခံခဲ့တယ်မဟုတ်လား။အဲ့ဒီနောက်ပိုင်းမှာဆက်ဖြစ်နေတာတွေကိုတော့ကျမလည်းသိနားမလဲဘူးရှင်
။ဒါနှစ်ပိုင်းရှိပါတယ်။ပထမတစ်ပိုင်းက CIA ညွှန်ချုပ်ဗိုလ်ချုပ်ကြီး Patriots ဟာလီဗျားနိုင်ငံဘန်ဂါဇီမြို့အမေရိကန်ကောင်စစ်ဝင်ရုံးအတိုက်ခိုက်ခံရပြီးအမေရိကန်သံအမတ်ကြီး Chris Steven နဲ့ဝန်ထမ်း3ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး CIA ကဘာတွေသိရှိလှုပ်ဆောင်ခဲ့တယ်လဲဆိုတာကို Congress လွှတ်တော်စုံစမ်းရေးကော်မရှင်တစ်ခုရဲ့ရှေ့မှောက်မှာဒီတစ်ပတ်အတွင်းအစ်စ်ခံရဖို့ရှိပါတယ်။အခုသူနှုတ်ထွက်သွားတယ်ဆိုတော့ဒီကိစ္စလက်တလောပြတ်သွားခဲ့ရပါပြီ။ဒီကြားထဲမှာအစအပြန်ပေါ်လာတာကတော့သူနဲ့ညီဆွန်းခဲ့တယ်ဆိုတော့ကလေးနှစ်ယောက်အမေပေါ်လာ Broadway ကပြီးခဲ့တဲ့လဇန်ပိုင်းတုန်းကဒန်ဘာတက်ကတူဟော့ပြော့ဝဲတစ်ခုမှာပြောခဲ့မှုတဲ့အချက်တွေပါပဲ။လီဗျားနိုင်ငံဘန်ဂါဇီကောင်စစ်ဝင်ရုံးအခန်းစွဲတစ်ခုထဲမှာလီဗျားပြည်သူ့စစ်လက်နက်ကိုင်တချို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့ CIA အကျဉ်းခန်းတစ်ခုရှိနေတာမို့စက်တင်ဘာလ17ရက်နေ့ကဖြစ်ပျက်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာဒီအကျဉ်းခန်းကိုရည်ရွယ်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပေါ်လာ Broadway ကအခိုင်အမာပြောခဲ့ပါတယ်။အခုတော့သူဟာ CIA ညွှန်ကြုံနဲ့ညီစွန်းနေခဲ့တဲ့သူဆိုတာပေါ်လာတော့ဒီလျှို့ဝှက်သတင်းတွေပေါက်ကြားခဲ့ပုံနဲ့ပတ်သက်ပြီးထပ်ပြီးစုံစမ်းစရာပြောစရာတွေဖြစ်လာတာပေါ့
ဒါကြောင့်ပဲရုပ်မြင်သံကြားမှာမြောက်ကယ်ရိုလိုင်းနာကရှာလော့မြို့မှာရှိတဲ့သူ့အိမ်ကို FBI ကဝင်းပြီးတော့စာရွက်စာတမ်းတွေသိမ်းဆည်းရတဲ့ပုံကိုတွေ့ရတာကိုကျမကတော့အိမ်တောင်ရေးဖောက်ပြန်မိတာလေးနဲ့ဘာကြောင့်များအခုလိုအထူးတလဲရှာဖွေမှုတွေခံနေရတာလဲလို့တွေးမရဘူးဖြစ်နေတာ
အဲ့ဒီ FBI တွေကစုံစမ်းရှာဖွေနေတဲ့ကိစ္စကပဲအမေရိကန်နိုင်ငံရေးလောကမှာပြောစရာနောက်တစ်ခုဖြစ်လာတာခင်ဗျတကယ်တမ်းမှာကတော့ဗိုလ်ချုပ်ကြီး Patriots နဲ့အဲ့ဒီ Paula Broadwell ရဲ့ကိစ္စကို FBI ကသတင်းရပြီးစုံစမ်းမေးမြန်းနေတာလွန်ခဲ့တဲ့ September October လလောက်ကလေးကလေးဗျဗိုလ်ချုပ်ကြီး Patriots ရဲ့တခြားမိတ်ဆွေအမျိုးသမီးတူစီကိုထူးဆန်းတဲ့ချင်းချောက်စာသဘောမျိုးစာတွေ email ကနေတဆင့်ရောက်လာတာကို FBI ကိုအကြောင်းကြားရကနေတဆင့်စုံစမ်းတော့ဒီစာတွေကို Paula Broadwell ကပို့တာဆိုတာကိုဆက်ဆက်မိသွားတယ်လို့အိမ်တော်ရေးအရှုပ်တော်ပုံမှာရုံထောင်ကြောင်မိဖြစ်သွားကြရတာပါခင်ဗျ
ရှုပ်တဲ့ရှုပ်လာပြီနော်အဲ့ဒီအမျိုးသမီးကဘာလုပ်လဲရှင်
ဖလော်ရီဒါမှာနေတဲ့ဝါရှင်တန်အတိုင်းဝိုင်းမှာဝင်ဆက်တဲ့ဂျေကယ်လီဆိုတဲ့အမျိုးသမီးခင်ဗျသူကတော့ဗိုလ်ချုပ်ကြီးပက်ထရီယပ်စ်နဲ့တာမန်မိတ်ဆွေပါပဲလို့ဆိုပါတယ်ဗိုလ်ချုပ်ကြီးပက်ထရီယပ်စ်ကလည်းသူ့အနေနဲ့အမျိုးသမီးတယောက်တည်းနဲ့ပဲဖောက်ပြန်မိတာပါလို့ဝန်ခံထားတာပါဒါပေမဲ့လည်းပေါ်လာဘရော့ဒ်ဝေးပို့တဲ့အီးမေးလ်နဲ့ချင်းချောက်စာရီထဲမှာတော့အစင်းမြင့်ဗိုလ်ချုပ်ကြီးတွေရဲ့အသွားအလာအဝင်အထွက်ကိစ္စတွေကိုပါပါနေရမှုဒါဟာလုံခြုံရေးအရာစီးပေါက်နေပြီဆိုတဲ့သဘောမျိုး FBI ကစိုးရိမ်ပြီးစုံစမ်းခဲ့တာပါတနင်္ဂနွေဒီဇင်ဘာဂျေကယ်လီရဲ့တခြားမိတ်ဆွေနောက်တစ်ယောက်ဖြစ်တဲ့အာဖဂန်စစ်တပ်တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျွန်အလန်လည်းအခုစုံစမ်းစစ်ဆေးခံရတဲ့အထက်ပါလာနေပြီခင်ဗ
ျဒါဆိုရင်အမေရိကန်နိုင်ငံရေးလောကကရောဘယ်လိုများပြောဆိုလာကြပြန်ပြီလဲရှင်
အဓိကအတန်းအကျယ်ဆုံးပြောလာတာကတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဥက္ကဋ္ဌဒီမိုကရက်အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်းစတင်းခင်ဗ
ျ This is something that could have had an effect on national security. I think we should have been told there is a way to do it and that is just
ဒါဟာအမျိုးသားလုံခြုံရေးကိုထိပါလာနိုင်တဲ့ကိစ္စဖြစ်တယ်။ဒီကိစ္စစုံစမ်းနေရတယ်ဆိုတာကို FBI ကစောကြီးကလေးကစီးနှိတ်ထောက်လှမ်းရေးကော်မတီကိုအကြောင်းကြားသင့်ပါတယ်လွှတ်တော်နှစ်ရက်စလုံးရဲ့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌတွေစုစုပေါင်း၄ယောက်လောက်ကတော့ဒီကိစ္စကိုကြိုတင်ပြီးတိထားသင့်ပါတယ်လို့ဒိုင်ယန်ဖန်စတင်းကပြောသွားတာပါဒီကိစ္စကြီးကိုတနိုင်ငံလုံးလူသိရှင်ကြားသိပြီးမှသူတို့လည်းကြားရတဲ့အတွက်မကြေမနက်ဖြစ်နေရတဲ့သဘောပေါ့
ဟုတ်တော့လေဟုတ်ပါလိမ့်မယ်လေ CIA ညွန်ချုပ်ကွန်ဂရက်စ်လွှတ်တော်မှာလစ်ဗျားကောင်စီဝင်ရုံတိုက်ခိုက်ခံရမှုစစ်ဆေးခံရကဏ္ဍမှာရုတ်တရက်နှုတ်ထွက်ခဲ့ရတဲ့ကိစ္စဒါအပြင်သမရရွေးကောက်ပွဲတစ်လျှောက်လုံးမှာဒီကိစ္စသူတို့တန်တန်တောင်းမထွက်ခဲ့တဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်ဒါဟာသွေးရသားရုံမဟုတ်ဘူးလို့သူတို့လည်းတွက်ပုံရပါတယ်နော
်ရှေ့ဆက်နားဆွင့်ကြဖို့ပေါ့ခင်ဗျာကျွန်တော်ပြောခဲ့သလိုပါပဲတကယ်အဖြစ်တွေဟာရုပ်ရှင်ဇာတ်လမ်းတွေထဲပိုပြီးစမ်းကြပါတယ
်အခုတော့ကြာသပတေးနေ့မနေ့ခင်းတိုင်းတင်ဆက်ပေးနေကြမမေညင်းရဲ့ရတဆောက်စဉ်အစီအစဉ်ကိုတင်ပြဖို့အချိန်ကြာရောက်လာပါပြီရှင်
တော်ရရှိများရှင်တမိုးရဲအောက်မှာတက္ကသိုလ်အမှတ်တရကဗျာစာအုပ်ကိုပြောပြခြင်းနဲ့ရည်ရွယ်ချက်ထဲမှာလွန်ခဲ့တဲ့အနှစ်20ဝန်းကျင်တုန်းကချောင်းတွင်းကဗျာစာအုပ်ထုတ်ခဲ့ကြတဲ့ယဉ်ကျေးမှုလေးတွေကိုလက်ဆင့်ကမ်းပေးခြင်းနဲ့သဘောလည်းပါပါတယ်ဒီတစ်ပတ်မှာတော့ဆိုင်းရေးဆရာကဗျာဆရာမမနော်ဟရီရဲ့ကဗျာတပုတ်နဲ့မှတ်တမ်းရုပ်ရှင်ဖန်တီးသူအဖြစ်နဲ့အောင်မြင်နေပြီဖြစ်တဲ့ရှင်ဒီဝီရဲ့ကဗျာတပုတ်ကိုပြောပြဖို့ရွေးထားပါတယ်တိုက်တိုက်ဆိုင်ဆိုင်ပါပဲမနော်ဟရီရဲ့ကဗျာကတောက်ကြစကားပင်လို့နာမည်ပေးထားပြီးရှင်ဒီဝီရဲ့ကဗျာကတော့73ရက်တောက်ကြလို့နာမည်ပေးထားပါတယ်တောက်ကြနေ့နဲ့ပတ်သက်ပြီးကဗျာဆရာမနှစ်ယောက်ကဘာရီကိုများဖွဲ့ဆိုထားတယ်ဆိုတာနားဆင်ကြည့်ကြရအောင်ပါရှင်မနော်ဟရီကသူ့ရဲ့တောက်ကြစကားပင်ကဗျာကိုအခုလိုအစပြုထားပါတယ
်ဘယ်လိုတောက်ကြနေမျိုးလဲသူမကခတ်တိုးတိုးလေးရေရွတ်တယ်တကယ်ဆိုရင်အကိုင်းခက်မစုံလင်တော့တဲ့တောက်ကြနေလေးတနေ့ပေါ့ဒါပေမဲ့ရေလောင်းပေါင်းတင်မှုတွေကြောင့်သူမကိုကျွန်တော်မပြောပြလိုက်ဘူ
းတစုံတရာချွတ်တဲ့နေတဲ့တောက်ကြနေကလေးထဲမှာတစုံတရာတိုးဝှက်ထားတာရှိနေပါတယ
်나ကြီးလက်တံတွေကိုမော့ကြည့်တော့သူတို့ကအမောတကောနဲ့ပြေးလွှားသွားတယ်ဘယ်လိုအကြောင်းနဲ့မှဒီလိုမဖြစ်သင့်ဘူးလို့တားဆီးပေးလို့ရတဲ့ကိစ္စမှမဟုတ်ပဲတည့်ရွက်အကျွေတွေကိုပဲကျွန်တော်လိုက်ကောက်နေလိုက်တယ်တချို့ကစိမ့်မြနေတုန်းပဲ
အဲ့ဒီတည့်ရွက်တွေကအချိန်မတန်ခင်ခြွေကြခဲ့ကြတာလား
ဆွဲလက်စပကြီးကားတွေကအယောင်တွေကနည်းနည်းခါသက်သက်ဖြစ်နေတယ်သူမလက်တပြင်းပြင်းဖြစ်နေတဲ့တကြားခွက်ကိုကျွန်တော်ဘယ်စိတ်နဲ့တားရမလဲလက်ပြန်တိုက်ပစ်လိုက်ပြီလို့မောက်သွားတဲ့ကော်ဖီခွက်ကတော့ကျန်းပြင်ပေါ်မှာအတုံအယုံတကယ်တော့အရှုံးဆိုတာကလည်းဘဝနေထိုင်ပြီးတမျိုးသက်သက်ပဲမဟုတ်လား
ဘဝဆိုတာထဲမှာအရှုံးကိုရောအနိုင်ကိုရောကျမတို့ရင်ဆိုင်လက်ခံရင်းနဲ့နေထိုင်နေကြရတာပဲမဟုတ်ပါလား
မပြောပြကြတဲ့စကားလုံးတွေကပုံမူကျဲလောင်ပြင်းပြလွန်နေခဲ့တယ်ညနေခင်းနဲ့သူမရဲ့အသက်ရှူသံမွားမွားတဟဇာတမဖြစ်ခင်မှာပဲနေကညိုနေခဲ့ပြီ
တခါတလေမှာတော့နေရတချို့နဲ့ညနေခင်းတချို့ကိုကျမတို့မိမထားခြင်းမိမယ်လဲမိထားခဲ့ကြရပါတယ
်ဘယ်လိုညနေခင်းမျိုးလဲဆိုတဲ့ဒုတိယမိကုံကကျွန်တော်စီတက်တက်ပြန်တန်းလာတယ်ချင်းသေးနှကောင်စောင့်ကြက်တဲ့တကဝမှာကမ ျော်လင့်ချက်တချို့အပြိုင်အယိုင်ကြွေးလို့ကျွန်တော်တို့အသက်ရှူမှားခဲ့တဲ့ရေတမာအစိမ်းကတော့ချင်းထားတဲ့ရာသီတိုင်းရောက်လာခဲ့မြင်းအလွဲလွဲချော်ချော်ဖြစ်ရတွေနဲ့ခုထိလက်ဟာနေတဲ့ညာဘက်ရင်အုံကကွက်လက်ကူတော့ကျွန်တော်ရောသူမရောစကားတပြောပြောနဲ့မေ့ထားခြင်းဟန်ဆောင်ခဲ့ကြရတယ်ရောမသားတွေဘလို့နေတယ်မသိပေမဲ့ကျွန်တော်တို့အတွက်ကတော့တကယ်ကိုမတက်တာခဲ့ကြပါဘူ
းတစ်ချိန်လုံးကကိုအိမ်ကိုရာကိုအပိုင်လိုပျော်မွေ့ခဲ့ကြတဲ့နေရာတွေဆိုပေမဲ့လည်း
လန်းဟောင်းကလေးအတိုင်းတလန်းချင်းတလန်းချင်းရှောက်ပြန်ခဲ့ကြရတာပါပဲမတွေ့တော့တာကြာနေပြီဖြစ်တဲ့စကားပင်လေးတစ်ပင်အကြောင်းစကားမဆက်ဖြစ်ကြဘူးကဗျာနံပါတ်စင်88စကိုင်းလန်းခြံနံပါတ်1ကိုနေဝင်းရထားဦးဩတန်းကန်းတော်ပန်းတစ်ခက်အဆက်ဆက်မဲ့နေတဲ့စကလုံးတွေနဲ့ခလန်းလန်းဖျားเจ้าကခေါင်းလောင်းတန်းအခြေအနေအလုံးကပုံမှန်အတိုင်းလို့ထင်ကျင်စရာကောင်းအောင်ပြောင်မြောက်နေခဲ့တယ
်ဒီအမှတ်တရတွေကရောဟိုးအရင်တုန်းကအတိုင်းလား
ပုံမှန်မဟုတ်တာဆိုလို့သူမမြင်အောင်ကြစ်ကြစ်ပါစုပ်သိမ်းထားတဲ့တောက်ကြအသေးတွေရဲ့ပြောမပြဖြစ်တဲ့ပုံမြင်တွေရဲ့ ਨੇ ကျွန်တော်နှလုံးသားရဲ့ပဲကြံပါတယ်မုံမွေကျဲလေးပြူထွက်ခဲ့သလိုအဆောင်သူလေးရဲ့ရိတ်ကိုတွေ့
ကတူရီရဲ့အမှတ်တရဟာအဲ့ဒီလိုချစ်မြတ်နိုးစရာဆွပြန့်လွမ်းမောစရာတွေကြီးပဲလားလို့မေးခဲ့ရင်တော့ရှင်နေဝီရဲ့73ရဲ့တောက်ကြကဗျာကအဖြေတစ်ခုခုကိုပေးနိုင်လိမ့်မယ်ထင်ပါတယ
်တခုခုများစပြောဖြစ်ခဲ့ရင်အဲ့ဒီဝါကြကအစတာပါပဲဒိုးရီအဲ့ဒီတော့ကဘာတခုမှမရှိသူသာအောင်မြင်နိုင်မှာပေါ့ဆိုတော့နှောင်ရိုးတင်တဲ့ခါနဲ့တဘောအောင်ကရက်ဆွဲတွေကို73ရက်တောက်ကြနေတွေဖြစ်အောင်ပြောင်းပြစ်လိုက်မယ်။မအံ့အောင်နဲ့ညီမလေးရေ
။အနောက်တိုင်းအယူဆမှာတော့73ရက်တောက်ကြဆိုရင်ကံမကောင်းစရာတွေကြီးပဲကျုံတတ်တယ်တဲ့။ဒါပေမဲ့လည်းရင်ဆိုင်ရဲသူတွေအတွက်ကတော့အောင်မြင်ဖို့အတွက်ဆိုရင်ကံမကောင်းခြင်းတွေကိုတောင်မှထိတ်တိုက်တွေးပြစ်လိုက်ကြမှာပါ
။ဘိုင်လော့ဖောင်တိန်တစ်ချောင်းကိုလူရောက်60မှာတယောက်သာဝယ်ယူခွင့်ရမယ်နိ။ကံကောင်းစီမဲ့ကနန်းကိုဘေးဟိလိလိုဂျိုတင်သိမ့်ဖွဲ့ထားတဲ့နိ။တိုက်တိုက်ဆိုင်ဆိုင်ပြောနိုင်သူကိုဖောင်တိန်အနီရောင်လေးတစ်ချောင်းရောင်းပေးမယ်နေ့တီထွင်ကြံဆထားတဲ့စနစ်နဲ့ရင်ခေါအောင်ဖန်တီးပေးတဲ့နေ့ခေဟောင်းအတွင်းအဲ့ဒီနေ့က73ကနန်းကိုရွေးလိုက်မိတာကတောက်ကြနေမှာဖောင်တိန်တစ်ချောင်းဝယ်ခွင့်ရဖို့ဖြစ်လာခဲ့တယ်မအံ့အောင်နဲ့ညီမလေးရေ
အဲ့ဒါကျမတို့ရဲ့ခစ်ပ
ါငါတို့တွေဟာခစ်သစ်ထဲမှာပုံပြောကောင်းသူဖြစ်လာစေဖို့ဓာရီကိုသွေးတောင်တွေကိုကြောတရေကောင်းရောင်ဆောင်တဲ့နေ့တွေလည်းရှိခဲ့ဘူးလားမအံ့အောင်နဲ့ညီမလေးရေမအံ့အောင်နဲ့
အဲ့ဒီလိုအာမွေအန်တုရှင်ပြိုင်စင်ခေါ်ရင်ဖြတ်တန်းလာခဲ့ရတဲ့ကျမတို့တို့ရဲ့ခေတ်ထဲမှာ
ဒုက္ခဒုက္ခမှာတော့ဒုအလုံးဟာမှော်ဆရာနဲ့စီးချင်းထိုးခဲ့သူကြီးပါပဲမအံ့အောင်နဲ့ညီမလေးရေမအံ့အောင်နဲ့
ဒီလိုနေပဲနှစ်ပေါင်း90ကျော်မပြောင်းမလဲတကယ်ဆိုရင်ဒီလိုဘဝတွေထဲမှာလက်ပန်းကြထမမဟုတ်လဲငင်းငွေသင့်နေပါပြီ
ကဲပါလေငင်းငွေစရာပုံမြင်တွေကညီမလေးရဲ့ပေါ်ပါရွှင်လန်းတဲ့နေစဉ်ဘဝကိုကောင်းကောင်းကြီးအနှောက်ရှက်ပြုနိုင်ပုံရပါရဲ့မအံ့အောင်နဲ့ညီမလေးရေမအံ့အောင်နဲ့
ဒါပေမဲ့အဲ့ဒီခေတ်ကာလဆိုရာကြီးကိုလူငယ်တွေအတက်နိုင်ဆုံးအန်တုတက်ခေကြပါတယ
်အဲ့လိုပဲငါတို့တွေကတစ်ခေတ်လုံးကိုနှောက်ခဲ့ကြတာအေးပါဟဲ့နားပါတော့မယ်မပြောတော့ပါဘူးရဟတ်ကတပတ်မကလဲခဲ့ပုံပဲအလံငိုင်တွေရဲ့ပျောကားကြောင့်လမ်းလွဲချော်ခဲ့တဲ့ရထားတွေနောက်ပြန်တဲ့ခုံမောင်းလာခဲ့ရင်တောင်မှဝမ်းမြဝမ်းသာမပြောတော့ပါဘူးငါပြက်ကလေးမှသာ73ရက်တောက်ကြနေတွေမပြောင်းစတဲ
မမင်းကြီးနဲ့အတူမယေးတန်နာကျော်ကုကျော်ကျော်သိန်းတို့ပါဝင်တင်ဆက်ပေးသွားတဲ့ယတဆောက်ဆင်ကဏ္ဍဖြစ်ပါရဲ့ရှင်။အခုတခါတော့နေဆက်ဒေတာသတင်းတော့တွေပေးပို့ထားတဲ့တိုင်းရင်သတင်းလွှာရဲ့တိုင်းရင်သတင်းလွှာအစီအစဉ်ရဲ့အလှယ်ရောက်လာပါပြီ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါBNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကြရားပြည်နယ်လမ်းဘတ်ဆက်သွယ်ရေးအတွက်ပြည်ထောင်စုအစိုးရကနေစက်တန်းပေါင်း 9,000 ကျော်အကုန်ကြခံပြီးလမ်းတံတားတွေကိုဆောက်လုပ်သွားဖို့အစီအစဉ်ရှိနေပါတယ်88မျိုးဆက်ခေါင်းဆောင်တွေဟာမွန်ပြည်နယ်ကိုရောက်ရှိလာပြီးမွန်ပြည်တစ်ပါတီပါဝင်မွန်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံအောက်ပိုင်းဒေသကသူဝနဘူမိခေါ်တထုံပြည်ဟာဆိုရင်ရှေးဟောင်းပြည်နိုင်ငံလားငွန်နိုင်ငံလားဆိုတာကိုမြန်မာသမိုင်းသူတွေဒီလိုအကြမ်းမှာမိဝါဒကွဲပြားနေပါတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်တာသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကရပီနယ်လမ်းပန်းဆက်သွယ်ရေးအတွက်ပြည်ထောင်စုအစိုးရကနေစက်တန်းပေါင်း 9,000 အကုန်ကျခံပြီးလမ်းတံတားတွေကိုဆောက်လုပ်သွားဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥွှေမန်းနဲ့ပြည်ထောင်စုအစိုးရဝန်ကြီးများအဖွဲ့ဟာနိုဝင်ဘာလ12ရက်နေ့ကကရပီနယ်လွန်ကော်မြို့မြို့တော်ခမ်းမမှာပြည်နယ်ဝန်ကြီးများနဲ့လူထုကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့စဉ်တုန်းကလမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်ပြီးပြည်နယ်ရဲ့လိုအပ်ချက်တွေကိုတင်ပြဆွေးနွေးစဉ်မှာပြည်ထောင်စုဆောက်လုပ်ရေးဝန်ကြီးဦးကျော်တင်ကအခုလိုပြောခြင်းဖြစ်ပါတယ်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေအပြင်ပြည်နယ်မှာလိုအပ်နေတဲ့ကျန်းမာရေးပညာရေးနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းတွေမှာလည်းလှုပ်ဆောင်ပေးဖို့အတွက်လူထုကိုယ်စားလှယ်များကတင်ပြကြပါတယ
်88ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုမင်းစေရကိုထေးကျွန်နဲ့ကိုကြည်မီတို့ဦးဆောင်တဲ့အဖွဲ့ဟာမွန်ပြည်နယ်မော်လမြိုင်မြို့မှာရှိတဲ့မွန်ပြည်တစ်ပါတီမွန်ဒီမိုကရေစီပါတီနဲ့မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသမီးစွမ်းဆောင်ရှင်အတင်းတွေနဲ့တခြားနိုင်ငံရေးပါတီတွေစီးပွားရေးလုပ်ငန်းရှင်တွေလူမှုရေးအတင်းအဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။နိုဝင်ဘာ10ရက်နေ့တွေ့ဆုံပွဲမှာတော့တိုင်းရင်းသားတွေရဲ့စာပေရင်ကျင်းမှုကိုလူလူလတ်လတ်တင်ကြားနိုင်မှုတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ပြည်တွင်းငင်းချမ်းရင်အတမလဲရာမြင့်အတင်းခံရတဲ့ကိစ္စတွေပူးပေါင်းဖြေရှင်းလှုပ်ဆောင်တော့ဖို့ကိုလည်းတဘောတူခဲ့ကြပါတယ်။
တနင်္သာရီတိုင်းအတွင်းကထဝယ်ရည်နဲ့စိုက်ကန်းစီမံကိန်းထဲမှာရှိနေတဲ့ကျေးရွာပေါင်း20ကျော်ကလူဦးရေ 3,000 ကျော်ဟာလာမယ့် 2013 ဇွန်လမတန်ခင်အပြီးရွှေ့ပြောင်းရမယ်လို့သိရပါတယ်။ထဝယ်ခရိုင်ထဲကရေဖြူမြို့နယ်နဲ့လောင်းလုံမြို့နယ်တွေကရွာ16ရွာကိုပြောင်းရွှေ့ဖို့နေရာတွေပြင်ဆင်ထားပြီးဖြစ်တယ်လို့အိမ်ပေါင်းလဲ300ကျော်ဆောက်ထားပေးပြီးဖြစ်တယ်လို့ထဝယ်အထူးစီးပွားရေးဆောင်အထောက်အကူပြုလုပ်ငန်းအဖွဲ့ယာယီဥက္ကဋ္ဌဦးတင်မောင်ဆွေကပြောပါတယ်။ဒေသခံများအနေနဲ့ပြောင်းရွှေ့ရမယ့်နေရာတစ်ကိုမပြောင်းရွှေ့ခြင်းတဲ့အပြင်မိမိတို့ရဲ့နှစ်ရှည်ဥယင်ချမ်းမြေများအတွက်လည်းထိုက်တန်တဲ့ရော့ကျဲများရရှိရေးအတွက်ထဝယ်ဖွံ့ဖြိုးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အဖွဲ့ရဲ့တာဝန်ရှိသူတစ်ယောက်ကပြောပါတယ်
ကချင်ပြည်နယ်နဲ့တရုတ်နယ်ဆက်မိုင်းကြာရံမြို့ဆိုင်းအောင်ဒုက္ခတဲ့စခန်းမှာဆေးဝါးပြက်လက်မှုပြဿနာတွေနဲ့ကြုံတွေ့နေရပါတယ်စေဝါကူတက်မှုမလုံလောက်တော့တဲ့အတွက်လေးလခန့်ဆင်းမစားရတဲ့ TB အဆုတ်ယောဂါတဲ့တယောက်နဲ့ကိုခံအားကျဆင်းယောဂါ AIDS ဝေဒနာတဲ့တယောက်တည်ဆုံသွားခဲ့ပါတယ်အရင်လတွေကတော့နယ်စည်းမခြားဆရာဝန်များအဖွဲ့ဖြစ်တဲ့ AZG အဖွဲ့အစည်းတွေကလှတိုင်စေဝါကူတက်ပေးတာဖြစ်ပေမဲ့ပြီးခဲ့တဲ့ဇွန်လလကရေကစေဝါထောက်ပံ့မှုမရှိတော့တဲ့အတွက်ပုံမှန်စားဆေးမတောက်နိုင်တော့ပဲခုလိုစေဝါပြက်လက်မှုအခက်အခဲရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်
ရခိုင်ပြည်နယ်မောင်တောမြို့နယ်မြောက်ပိုင်းနတ်ဆာကနေမြေတဲဘန်ဒူလာကျေးရွာအနီးမှာမြန်မာစစ်တပ်နဲ့အမိမတိလက်နက်ကန်တပ်ဖွဲ့တို့အကြမ်းတိုက်ပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားနေတဲ့နေရာကနယ်စပ်မှတ်တိုင်52နဲ့53အနီးမှာဖြစ်ပြီးတနင်္ဂနွေနေ့ည8နာရီခန့်မှာဓာတ်မီးနဲ့လူတချို့ဝင်လာရာကနေစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲမှာထိခိုက်မှုတွေကိုတော့တိကျအတိအပြည့်ချက်မရရှိသေးပါဘူး။နိုဝင်ဘာလ6ရက်နေ့ကလည်း အဲ့ဒီနေရာအနေမှာလက်နက်ကန်တပ်ဖွဲ့တစ်ခုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်မြန်မာဘက်ကကြီးအစ်တပ်သားတအူတဆုံးပြီးတခြားသုံးဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အခုအခါမြန်မာဘက်ကလည်းဆက်တရှောင်းမှာဖမ်းဆီးခံသွားရတဲ့တပ်သားတွေကိုရှာဖွေဖို့အတွက်တပ်အင်အားတွေတိုးချထားပြီးဘင်္ဂလားအာဏာပိုင်တွေကိုလည်းအဲ့ဒီတပ်သားတွေကိုရှာဖွေပေးဖို့မြန်မာဘက်ကအကူအညီတောင်းထားတယ်
ဒီကနေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။နိုဝင်ဘာလ3ရက်နေ့လလည်းအထိကြောက်မဲခရံတွင်မှာ၄ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားပြီးနောက်အစိုးရတပ်တွေကရဲရွာကြီးကဲတွေခေါ်ပြီးတပုံတွေကိုရိတ်ခါအပြင်တခြားတည်အချက်လက်တွေမပန့်ပိုးဖို့ခေါ်ယူတတိပေးခဲ့တယ်လို့တော့ဆောင်ရွာသားတအူးကပြောပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါမြန်မာနိုင်ငံအောက်ပိုင်းဒေသကတူဝနာဘူမိခေါ်တထုံပြားဆိုရင်ရှေးဟောင်းပြူနိုင်ငံလားမွန်နိုင်ငံလားဆိုတာကိုမြမသမိုင်းသူတွေတီတို့ကြားမှာဝေဝါဒကွဲပြားနေပါတယ်ရှေးမွန်သမိုင်းဝင်အစဉ်လာကြီးခဲ့တဲ့တူဝနာဘူမိတထုံပြားဟာရှေးဟောင်းပြူနိုင်ငံဖြစ်နေပါသလားမွန်သူတွေတီတွေဘက်ကရောဘလိုမျိုးခြေဖြတ်မှုရှိနေပါလဲဆိုတာကိုမိရင်စနိုင်ကနေစူးစီးတင် နေသေးတယ်လို့ဂျူလူမျိုးနယ်ပြည်နိုင်ငံတော်စာရန်ဖတ်ပွဲဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဦးချစ်ဆောင်ဝင်းကပြောပါတယ
်။လူဝနဘုံကြီးဆိုတာဘယ်နေရာမှန်းကိုအခုမသိဘူး။ဟုတ်ယူရီးယားလည်းသူတို့ကသူ့နာဘုံကြီးကသူတို့နိုင်ငံမှာဆိုပြီးတော့သူတို့လေစစ်ကြီးကိုသူ့နာဘုံကြီးလို့အမည်ပေးထားတယ်။အင်ဒိုနီးရှားလည်းဂျပန်နဲ့ဝန်ယူချုပ်အလေကောင်ဒေသကြီးကသူ့နာဘုံကြီးပါလို့သူတို့ကလည်းပြောတယ်။ကျွန်တော်တို့ကလည်းထုံတဝိုက်ကသူ့နာဘုံကြီးလို့ပြောတယ်။သူ့နာဘုံကြီးဆိုတာပထမသိကြအောင်ကျွန်တော်တို့လို့ဖို့တော့လို့သေးတယ်
။သူ့နာဘုံကြီးခေတ္တတန်တလျှောက်မှာဂျူးလူမျိုးဆိုတာရှိခဲ့ပေမဲ့လည်းတမိုင်းထောက်ထားတွေရသူ့နာဘုံကြီးဟာမွန်တော့အခြေချနေထိုင်ခဲ့တဲ့မြို့ပြနိုင်ငံဖြစ်ကြောင်းမွန်ပြည်နယ်ရှေ့ဟောင်းယဉ်ကျေးမှုဝန်ကြီးဌာနအငိုင်းစာလက်ထောက်ညွှန်ကြားရေးမှူးနိုင်ခင်မောင်လေးကပြောပါတယ်
ကျွန်တော်တို့သိထားတာကတူနာဘုံမီးကမွန်ပဲမွန်ရဲ့ကဘာကလည်းဒါဝဲတိမှတ်ပြုထားတယ်အခုကျမှပြုနိုင်ငံဆိုတော့ဖြစ်လာတဲ့ခါကျတော့တမိုင်းမြင်နဲ့ပြောရမှာကျွန်တော်တမျိုးဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့ကကြဖွေဖို့ထုတ်ပြီးတော့တို့ပြန်ချေကျွန်တော်ချေရမှာပေါ့
ဟုတ်ချစ်ဆောင်ဝင်းကတော့မြန်မာတမိုင်းတွေဟာအင်္ဂလိပ်တွေရေးတားခဲ့တာကြောင့်ဒါကိုချေဖြတ်ခြင်းလို့သူတေသနာလောက်ရတယ်လို့လည်းပြောပါတယ်
ကျွန်တော်တို့ကအင်္ဂလိပ်လုတ်ခဲ့တဲ့ဟာကိုဒီဖြစ်တာဒီမှာမြင်းနေနဲ့စီလာပြီးဝင်လာတယ်ဆိုပြည့်ရနဲ့သူတို့ကတမင်လီစေပြီးပြောခဲ့တာလေပေါ့လေနောက်တစ်ခါကျွန်တော်တို့ကတရုတ်တမိုင်ဖန်မင်းဆက်တမိုင်မှတ်တမ်းနေတဲ့မှာပြည်နိုင်ငံတော်ကြီးရဲ့အပြူတက်မြုပ်ကိုမြို့ပြည်ဒေသ32ဒေသပြည်ပြည်တော်ဆက်နှစ်ပြည်တော်အစစစ်ဒါတွေကအဒီအတိအကျရေးထားပြီးသားပေါ့လေ
ဒါပေမဲ့တူနာဘူမိတမိုင်းကျောင်းကိုရေးထိုးထားတဲ့ကြောက်စာတိုင်းတွေဟာအင်္ဂလိပ်မဝင်ခင်ထက်စောပြီးရှေ့မွန်ပြည်များရေးထိုးထားတဲ့အထောက်ထားခိုင်လုံစွာရှိနေတယ်လို့နိုင်ခင်မောင်လေးကပြောပါတယ်
ကျန်တော့နာဥဒရာတိဆယ်နာပြုရစားကြတော့အတူနာဘုံကြီးကိုကြွတဲ့ခါကျဒီရှာရောနှစ်ပါးကြွလာစိုက်ကလာပေါ့နော်ဒီလတတောင်စိုက်ကလာအဲ့ဒီမထေရောက်ခဲ့တဲ့တကယ်တူနာဘုံကြီးနေရသူရောက်ခဲ့တဲ့နေရာပဲဆလျာကြီးကြောက်တာပေါ့လေဓမ္မဇရီနည်းကြီးတို့လည်းကြောက်ကြပါလေဒီအဲ့လိုပြထားတာ
နိုဝင်ဘာလကောင်မှာကျင်းပမဲ့ဗျူလူမျိုးနဲ့ဗျူနိုင်ငံတော်စာရန်ဖတ်ပွဲမှာဗျူလူမျိုးတွေပြန့်နှံ့နေထိုင်ခဲ့တဲ့မြေဧရိယာကျန်ဝန်းဟာတကောင်ဟန်လင်းပိုက်တနိုးဒီရေခိတ္တရာတညဝတိတူနာဘူမိတထောင်စားတဲ့မြို့ပြနိုင်ငံကြီးတွေထူထောင်နေထိုင်ခဲ့တယ်ဆိုပြီးတူနာဘူမိကိုဗျူမြို့ပြနိုင်ငံလို့ရေးသားထားပါတယ်
။ဆက်ပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အချိန်ချင်းစူးစမ်းနေဆဲဖြစ်တဲ့ကချင်ပြည်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရစစ်တပ်တွေကြားမှာဆွေးနွေးမှုတွေလုပ်နေတဲ့ကြားကတင်းမာမှုတွေကအရှိန်မလျော့သွားတဲ့အပြင်ကချင်ပြည်နယ်ဘက်မှာအစိုးရစစ်တပ်တွေအနေနဲ့အင်အားပုံမှုဖြစ်တင်းနေပါတယ်အခုလိုအင်အားဖြစ်တင်းနေတဲ့ပေါ်ကချင်ဒေသခံတွေအနေနဲ့ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးဘလို့စိုးရိမ်ပူပန်မှုတွေဖြစ်နေပါလဲဆိုတာကိုနူးပန်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရနဲ့ KNO ခေါ်ကချင်လူလတ်ရေးဖွဲ့ကြားငင်းချမ်းရေးအတွက်တွစ်ဆုံဆွေးနွေးနေပြီးမဲ့အခုခါမှာကချင်ပြည်နယ်ဘက်ကိုတပ်အင်အားတွေပို့ပြီးတိုးချလာနေပါတယ်နိုဝင်ဘာလ3ရက်ကကချင်ပြည်နယ်ဘက်ကိုမြန်မာစစ်တပ်ဘက်ကနေစင့်အားတိုးချလာတာကြောင့်ဒေသခံတွေအနေနဲ့တောင်ယာလုပ်ငန်းတွေအတွက်အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့တောင်ဖရေဒေသခံမျိုးသားတယောက်ကကချင်လူပြောပါတယ်
မနီနာပါလမန်ထာလခေါန်လန်လုံရဲငါစံတင်နေ
ပြီးရပတ်ကမြန်မာစစ်တပ်တွေနှစ်ခါတက်လာတယ်စင်အားကတော့ပူတာအိုဘက်ကို9000ရှိမယ်လို့စစ်သားတွေကပြောတယ်တံပရဲရွာထဲမှာပဲ900လောက်တော့ရှိတယ်သူတို့ကအလုံးကကြောက်နေကြတယ်တောင်ရလှုပ်တဲ့လူကလည်းကြောက်နေကြတယ်တချို့ပြောတာကစစ်တပ်ကလာမဲ့16ရက်နေနောက်ဆုံးပြီပဲလို့တံပရဲတဝိုက်ကတောင်ရလှုပ်တဲ့လူတွေကိုစပားရိတ်ဖို့အချိန်ပေးတယ်လို့လည်းချင်းချောက်တယ်လို့ပြောတယ်အရင်ကလို့တောင်ရမှာအိတ်ဆောက်လို့လည်းမရတော့ဘူး
ဒါအပြင်ပူတာအိုခရိုင်ကန်အေတက်မဟာတစ်ကိုထိုးစစ်ဆင်ဖို့အင်ခိုင်ဘူးမလားနဲ့တချို့ကတာယိုလမ်းတွေဘက်ကနေထိုးစစ်ဆင်တိုက်ခိုက်ဖို့ရန်အတွက်စစ်ရင်အားတိုးချနေစေဖြစ်ပြီးအခုခါမှာတန်ဖရဒေတာမှာတော့မြန်မာစစ်တပ်တချို့တတ်ချထားတဲ့အတွက်ဒေတာခံတွေသွားလာရေးမှအခက်အခဲကြုံတွေ့နေရတယ်လို့ကချင်လိုဆက်ပြောပါတယ်
အောင်မြင်တာကိုလည်းတန်ခေါ်ရှင်းနာချင်းဆက်ဆံတဲ့တန်ခေကောမိုင်လိုက
်အောင်မြင်တာမှဆိုရင်ည၈နာရီနောက်ဆိုရင်ခဲကနေကြော်လို့မရတော့ဘူးဗမီလည်းကင်လို့မရဘူးလို့ပြောတယ်ကင်ရင်လည်းသိမီဒါမှမဟုတ်ရင်ဖျောင်းတန်ကိုပဲကင်ခိုင်းတယ်၈နာရီနောက်ပိုင်းဗမီကင်ရင်တော့ပြည့်မယ်လို့လည်းချင်းချောက်ထားတယ်ဖျောင်းတန်နဲ့ဆိုတော့အရတလာရန်သူလာခွဲခြားလို့ရတယ်လေအရင်ကလည်းအဲ့ဒါလိုလုပ်ခဲ့တာရှိတယ်
အခုလိုတက်ရင်အားတွေတိုးချလာတဲ့အတွက်ဒေသခံအမျိုးသမီးတွေအတွက်ကလည်းလုံခြုံရေးတွေကင်းမဲ့နေတယ်လို့နမတီးတန်လန်းအနီဒေသခံအမျိုးသမီးတယောက်ကအခုလိုပြောပါတယ
်ဘယ်မှာတော့တော့မိမတွေကရန်ပေးဖြစ်နေတာဒီကမဖြစ်နေတဲ့ဟိုတိုင်ဝိုင်းဟိုပကန်လန်ဒီပမောလန်ဒီမိမတွေလည်းနေစပေးတယ်ကျွန်တော်ကအဲ့လိုဖြစ်သွားမှရန်ကြောက်ရတယ်
ခုချိန်ဆိုရင်ဖားကတ်နဲ့ပူတာအိုဖက်မှာမြန်မာအစိုးရတပ်နဲ့ KNO တို့အကြမ်းနေစဉ်တိုက်ပွဲတွေလည်းရှိနေပြီးနှစ်ဖက်ကြဆုံးမှုတွေရှိနေပါတယ်အစိုးရနဲ့ကချင်လူလတ်ရေးအဖွဲ့ KNA ဟာတင်းမာမှုတွေကိုညှိနှိုင်းနိုင်ရန်အတွက်ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကနှစ်ဖက်ငင်းချမ်းရေးဖော်ဆောင်ရေးကော်မတီတွေတရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံဆွေးနွေးခဲ့ပေမဲ့တိကျတဲ့အဖြေဆုံးဖြတ်ချက်ချနိုင်ခြင်းမရှိခဲ့ပါဘူးကူးဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင် လူထုကိုယ်စားလှယ်တွေတောင်းဆိုချက်အရာကြားပီနေလမ်းပန်းဆက်သွယ်ရေးအတွက်ပြည်ထောင်စုအစိုးရကနေစက်တန်းပေါင်း 5,000 အကုန်ကြခံပြီးလမ်းတသားတွေကိုဆောက်လုပ်သွားဖို့အစီအစဉ်ရှိတယ်လို့ပြည်ထောင်စုဆောက်လုပ်ရေးဝန်ကြီးဦးကျော်တင်ကပြောပါတယ်။68မျိုးဆက်ခေါင်းဆောင်တွေဟာမွန်ပြည်နယ်ကိုရောက်ရှိလာပြီးမွန်ပြည်သက်ပါတီအပါအဝင်မွန်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်။
တော်လန့်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ဒီမှာကအမီလာ
VOA American အသံကခြားသာပရိနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိခွဲစာအစီအစဉ်ကိုနားဆင်ချိန်မရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီခွဲထိလိုင်းနိုမီတာ16 19 24တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ခုချက်နေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကညင်ညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရာအိုဘားမားကသူ့ရဲ့ဦးစားပေးလုပ်ငန်းဟာတိုင်းပြည်စည်းဝါးပြန်လည်တိုးတက်လာဖို့နဲ့ဘဏ္ဍာငွေကြေးဆိုင်ရာသုံးစွဲမှုမျှတမှုရှိအောင်လုပ်ဆောင်ရေးဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအနံ့ရပြီးပထမဆုံးအကြိမ်ကျင်းပတဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီနေ့မကုံခင်ဘာနာအခွန်နဲ့အစိုးရအသုံးစရေးပြဿနာတွေဖြစ်ရှင်းနိုင်ရေးအကြံဉာဏ်တွေရယူဖို့အတွက်သမ္မတဘာရက်ကိုဘားမားဟာအမေရိကန်နိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတချို့နဲ့ဗုဒ္ဓဦးနဲ့မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်အိန္ဒိယနိုင်ငံရဲ့ကွန်ဂျီပန်ပိုးပေးမှုကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကချီးကျူးပြောကြားလိုက်ပါတယ်။မြန်မာတိုက်ခိုက်နေတဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်ရေးလှုပ်ဆောင်မှုရွေးချက်နဲ့ဒေါအောင်ဆန်းစုကြည်ဟာနယူးဒေလီမြို့ကိုရောက်ရှိနေချိန်မနေ့ကဂျဝါဟာလာနေရူးအောက်မြေပွဲအခမ်းအနားမှာမင်ကွန်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးကြီးထွားမှုနေကွေတာနဲ့အစိုးရပိုင်းအာဂရီလိုက်စားမှုအတွက်ပြည်သူလူထုကအမျက်ဒေါသပုံမှုများပြားလာနေတဲ့အချိန်မျိုးမှာအထူးကစင်ခုံမှုတွေကိုဆင်ရမယ်သမ္မတတည်နဲ့ဝန်ကြီးချုပ်တွေကိုမကြာခင်ကြေညာတော့မှာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်လင်းကိုစော်ဝင်းလိုက်ကကြီးညာပေးခဲ့တာပါရှင်ဒီမနေ့အတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်မှာအင်ဂျင်နီယာကတော့ဝင်းရှော်တာဖြစ်ပါတယ်ညနေခင်း6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.